အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာမကြသေးခင်နာရီပိုင်းအတွင်းကတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဝါရှင်တန်မြို့တော်တောင်ဘက်မိုင်80ခန့်အကွာမှာရှိတဲ့စိတ်မေရီခရင်က Great Mills အထက်တန်းကျောင်းမှာပစ်ခတ်မှုဖြစ်ပွားတာကြောင့်ကျောင်းသူကျောင်းသားတွေအဝင်အထွက်ကိုပိတ်ထားလိုက်ပါတယ်။ဒီပစ်ခတ်မှုအခြေအနေကိုအခုခါမှထိန်းချုပ်ထားနိုင်ပြီဖြစ်ပြီးလုံခြုံရေးရဲတွေလည်းအခင်းဖြစ်ပွားရနေရမှာရှိနေတယ်လို့စိတ်မေရီခရင်ပညာရေးဌာနကပြောပါတယ်။အခုအချိန်ထိတော့ပြစ်ခတ်မှုကြောင့်တရားရသူတေဆုံးသူရှိမရှိနဲ့ဘယ်သူကပြစ်ခတ်တာလဲဆိုတဲ့အချက်အလက်တွေကိုတော့မသိရသေးပါဘူး။မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးလယ်ရီဟိုဂင်ကမေရီလန်းရဲတပ်ဖွဲ့နဲ့ရောတခြားဌာနတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်း Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကဖလော်ရီဒါပြည်နယ်က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်နေ့ပြစ်ခတ်ခဲ့တာကြောင့်ကျောင်းသူကျောင်းသားအများစုပါဝင်တဲ့လူပေါင်း18ဦးတေဆုံးပြီးနောက်မှာအမေရိကန်ပြည်အောင်စုတဝန်တနက်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့ကြဲကြဲလောင်လောင်ဆွေးနွေးနေကြချိန်မှာပဲအခုလိုပြစ်ခတ်မှုထပ်မံဖြစ်ပွားတာပါဒီပြစ်ခတ်မှုတလားပြည့်မတ်လ14ရက်နေ့ကတော့အမေရိကန်ပြည်အောင်စုတဝန်ကအလေရန်နဲ့အထက်တန်းကျောင်းသားကျောင်းသူပေါင်း300ချီဟာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ကျောင်းတွေရဲ့လုံခြုံရေးတိုးမြှင့်ပေးဖို့စာသင်ခန်းတွေကနေလမ်းမော်ထွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ